တရားဝရီစိုးမိုးရေးကိုမထီမဲ့မြင်လုပ်နေတဲ့မြန်မာစစ်တပ်အနေနဲ့သူတို့ရဲ့လုပ်ရက်တွေပေါ်တာဝန်ယူရမယ်လို့လူအခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကဒီကနေ့ပဲထုတ်ပြန်ပြောဆိုလိုက်ပါတယ်။ဆရာနာသိမ်းမှုကိုစန့်ကျင်လှုပ်ရှားခဲ့လို့88ကျောင်းသားခေါင်းဆောင်ကိုကျင်မီလွတ်တော်အမတ်ဟောင်းကိုဖြိုးစရာတော့ကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အမိန့်နဲ့ကွပ်မြတ်ခဲ့တာတစ်နှစ်ပြည့်ကနေမှ APHR ကအခုလိုကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါ။ကိုချင်းမီနဲ့ကိုဖြိုးစရာတော်တို့အပါအဝင်လေးဦးကိုစစ်ကောင်စီရဲ့ဟန်ပြစစ်ခုံရုံးမှာဥပဒေမဲ့တကားမိတ်စစ်ဆေးခဲ့ပြီးတေတံပေးကွပ်မြတ်ခဲ့တာပါသူတို့ကိုကွပ်မြတ်ခဲ့တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေလှုပ်ရှားမှုအတွက်အကြီးမားဆုံးဆုံးရှုံးမှုဖြစ်ကြောင်းနဲ့အခုချိန်ထိစစ်တပ်ကစစ်အာဏာသိမ်းမှုစန့်ကျင်နေသူတွေကိုဆက်လက်ပြီးတော့တေတံတွေချမှတ်နေတာဟာဥပဒေကိုမထီမဲ့မြင်လုပ်နေတယ်ဆိုတဲ့သက်သေတွေဖြစ်ကြောင်းဒီသက်သေတွေကိုအာဆီယံအနေနဲ့မှတ်တမ်းယူထားတဲ့လို့လည်းလက်ရှိ APHR ဥက္ကဋ္ဌအင်ဒိုနီးရှားအောက်လွှတ်တော်အမတ်မာစီဘယ်ရန့်စ်ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။တစ်နှစ်သာကြာလာပြီမဲ့ကွပ်မြတ်ခံရသူတွေရဲ့ကြံရည်သူမိသားစုတွေဘက်မှာတော့တရားမျှတမှုမရရှိကြသေးတယ်လို့ထောင်နဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေအနေနဲ့လည်းတရားမျှတမှုဆုံးရှုံးနေတယ်လို့သူကထောက်ပြထားပါတယ်။မြန်မာစစ်တပ်ဟာသူတို့ကိုစန့်ကျင်တွန်းလှန်နေတဲ့လူတွေကိုဖမ်းဆီးနှိမ်ပယ်နှိပ်စက်တပ်ဖြတ်မှုတွေကိုဆက်လက်လုပ်နေပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ရအပါအဝင်လူအခွင့်အရေးအဖွဲ့တွေရဲ့အစိုးရခန်းစာထဲမှာဖော်ပြထားကြတယ်လို့လူသားစုအပေါ်ကျူးလွန်တဲ့ယာစွတ်မှုတွေကိုစနစ်တကျဆက်လက်ကျူးလွန်နေတယ်လို့APHR ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။